ဩစတြေးလျနိုင်ငံကိုသွားမဲ့တင်မောတစင်းပေါ်မှာကိုကိန်းမိုးရစေ 2.4 တန်ကိုတောင်းအမေရိကတိုက်ကမ်းလွန်မှာဂျားဖြတ်ဖမ်းမိခဲ့ပြီးတဲ့နောက်မှာဩစတြေးလျနဲ့အမေရိကန်ရဲတပ်ဖွဲ့တွေပူးပေါင်းပြီးတော့နိုင်ငံတကာမိုးရကိုင်းတစ်ခုကိုဖမ်းဆီးနိုင်ခဲ့တယ်လို့တာဝန်ရှိသူတွေဒီကနေ့စနေနေ့မှာပြောကြားလိုက်ပါတယ်။မက္ဆီကိုမိုးရကိုင်းတစ်ခုနဲ့ဆက်နွယ်နေတဲ့အမေရိကန်ဒေါ်လာသန်း680ကျော်ဘိုးတန်ဖိုးရှိတဲ့မိုးရစေးတွေဟာဩစတြေးလျတနိုင်ငံလုံးမှာတစ်နှစ်စာလောက်မိုးရစေးသုံးဆဲကြတဲ့ပမာဏရဲ့ထက်ဝက်လောက်ရှိပါတယ်။ဒီအမှုနဲ့ဆက်ဆက်ပြီးတော့မတင်ကားသူ12ယောက်ကိုဖမ်းဆီးခဲ့တယ်လို့ Western Australia ပြည်နယ်ရဲတပ်ဖွဲ့ကဒီကနေ့မှကြေညာချက်ထုတ်ပြန်ပါတယ်။ရဲတပ်ဖွဲ့ကအမှုဖွင့်ထားတဲ့12ယောက်ထဲမှာ American နိုင်ငံသား1ယောက်ပါပါတယ်။ကိုကင်းမူရစေးတွေတည်လာတဲ့တင်မောကိုအမေရိကန်မူရစေးဝါနှိမ့်နှင်းရေးရဲတပ်ဖွဲ့ DEA က2022ခုနှစ်နိုဝင်ဘာလမှာဖမ်းဆီးခဲ့ပြီးတဲ့နောက်မှာဩစတြေးလျရဲတပ်ဖွဲ့တွေနဲ့ပူးပေါင်းပြီးတော့စုံစမ်းဖော်ထုတ်မှုတွေကိုပြီးတော့ဖမ်းဆီးခဲ့တာပါ။ဩစတြေးလျရဲတပ်ဖွဲ့ပါဝင်တဲ့မူရစေးနှိမ့်နှင်းတဲ့စီမံချက်ထဲမှာအကြီးအကျယ်ဆုံးလည်းဖြစ်ပါတယ်။Western Australia ပြည်နယ်ရဲတပ်ဖွဲ့ကမူရစေးဝါထုတ်အတုတွေဆင်တူလုပ်ပြီးတော့ Path မြို့အနောက်ဘက်ရေမိုင်40လောက်အကွာပင်လယ်ထဲကိုလွှင့်ပစ်ခဲ့ပါတယ်။အဲ့ဒီမူရစေးထုတ်အတုတွေကိုပြန်ဆယ်ယူခဲ့တဲ့ Australia တဲကဒီလက်နက်နဲ့မူရစေးဝါဂိုင်းဝင်လို့မတင်ကားသူ3ယောက်ကိုမူရစေးတန် 1.2 တန်နဲ့အတူရဲကဖမ်းဆီးခဲ့ပါတယ်။အခုလိုမူရစေးဝါနှိမ့်နှင်းရေးစီမံချက်နဲ့ပတ်သက်တဲ့အသေးစိတ်ကိုရဲတပ်ဖွဲ့ကအခုမှပထမဆုံးလူသိရှင်ကြားအသိပေးတာဖြစ်ပါတယ်ရှင်။